တော်ရရှိများခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့ First Global စက်ရုပ်ပြပွဲမှာမြန်မာလူငယ်အသင်းကတရင်းလာနေမှာ3ပွဲပါဝင်ရှင်ပြိုင်ခဲ့ရမှာ2ပွဲနိုင်ပြီးတော့2ပွဲရှုံးခဲ့ပါတယ်။3နိုင်ငံတစ်ဖွဲ့ပေါင်းပြီးတော့ပြိုင်ဘက်စက်ရုပ်တွေကိုပြန်ဆန်ရတာကြောင့်ကုမဟာမိတ်နိုင်ငံအသင်းအနေနဲ့ကြိုတင်ညှိနှိုင်းပြင်ဆင်မှုကအရေးကြီးတယ်လို့မြန်မာအသင်းခေါင်းဆောင်ကပြောပါတယ်။ဒီကနေ့ဆက်ပြန်ရမယ့်ပြန်ပွဲတွေအပါအဝင်စုစုပေါင်းပြိုင်ပွဲအမှတ်တွေကိုပေါင်းပြီးတော့စုပေးမှဖြစ်တဲ့အတွက်ဆက်လက်ရှင်ပြိုင်ဖို့မြန်မာအသင်းပြင်ဆင်နေပုံကိုမတ်စုမြန်မောင်ကဆက်တွေ့မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
We've got Serbia, Myanmar and Chinese Taipei on Hydro battling against Aqua, Montenegro, Gambia that we just featured and Korea
အခုကြားခဲ့ရတာကတော့ဝါရှင်တန်မြို့တော်မှာနှစ်ရက်ကျင်းပနေတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းပါတဲ့ပြိုင်ပွဲကအတန်တွေဖြစ်ပါတယ်နိုင်ငံပေါင်း163နိုင်ငံက18နှစ်အောက်ကျောင်းသားလူငယ်တွေပါဝင်ရှင်ပြိုင်တဲ့ဆက်ရုပ်ပြိုင်ပွဲမှာအဖွဲ့ဝင်9ယောက်ပါတဲ့မြန်မာအသင်းကဇူလိုင်လ18ရက်တနင်္လာနေ့တုန်းကစုစုပေါင်း3ပွဲရှင်ပြိုင်ခဲ့ရပါတယ်။တပွဲစီမှာနိုင်ငံ6နိုင်ငံပါဝင်ရှင်ပြိုင်ကြရတာပါ။3နိုင်ငံတစ်ဖွဲ့ခွဲပြီးတော့ပြိုင်ဘက်2ဖွဲ့ရဲ့ဆက်ရုပ်တွေကဘောလုံးတွေကိုကောက်ပြီးသတ်မှတ်နေရရအောင်ပို့ပေးကြရတာဖြစ်ပါတယ်။ပြိုင်ပွဲတစ်ပွဲကို2မိနစ်ခွဲပဲအချိန်ကြာပါတယ်။အဲ့ဒီအချိန်အတွင်းသတ်မှတ်နေရစီဘောလုံးတွေအများဆုံးပို့ပေးနိုင်တဲ့အဖွဲ့ကစုစုပေါင်းအမှတ်နဲ့နိုင်ပါတယ်။တနင်္လာနေ့က3ပွဲပါဝင်ရှင်ပြိုင်ခဲ့တဲ့မြန်မာအသင်းကပထမ2ပွဲမှာအနိုင်ရခဲ့ပေမဲ့တပွဲမှာတော့ရှုံးပြီးစုစုပေါင်း229မှတ်ရထားပါတယ်။တခြားနိုင်ငံအသင်းတွေနဲ့ပူးပေါင်းရှင်ပြိုင်ခဲ့ရတဲ့ပွဲတွေမှာအခက်အခဲတချို့တွေ့ရပေမဲ့ကြော်လွှားနိုင်ခဲ့ပါတယ်လို့မြန်မာအသင်းခေါင်းဆောင်ကိုကြည်စော်ဝင်းက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။တကယ်ပိုင်းမှာကျွန်တော်နည်းနည်းလေးဒုတိယပွဲမှာနည်းနည်းလေးဖြစ်ခဲ့ပါတယ်။ Robot ဆိုတာတခါကျကျွန်တော် mechanism ဒီညက်တာတို့ပဲပြူတာတို့ရှိတယ်ဆိုတော့အဲ့လိုမျိုးနည်းနည်းလေးဖြစ်သွားပါဒါပေမဲ့ကျွန်တော်တို့ကချာသင်းလေးနဲ့ collaborate ကောင်းကောင်းလုပ်နိုင်တဲ့အခါကျတော့အဲ့လောက်ကြီးစိုးစိုးဝါးပြဖြစ်ခဲ့ပါဘူး
Taiwan, Singapore, Uganda, Yemen, Serbia စတဲ့အသင်းတွေနဲ့မြန်မာအသင်းပူးပေါင်းပြိုင်ဆိုင်ခဲ့ရတာပါကိုယ့်ဖွဲ့ရဲမှာဘယ်နိုင်ငံကအသင်းတွေပါမယ်ဆိုတာကြိုသိမှထားပေမဲ့နိုင်ငံတကာအသင်းတွေနဲ့အတူရှင်တွဲပြိုင်ဆိုင်နိုင်ဖို့မြန်မာအသင်းဘက်ကကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ထားတယ်လို့ပြောပါတယ
်ကျွန်တော်တို့အသင်းကစောကြီးကကျင်းပထားတယ်contact တွေယူထားတယ်ဒီနေ့မနေ့စောစောကြီးမနေ့9နိုင်ရက list ထွက်တာနဲ့စပြီးတော့ text တွေပို့ရဲချင်းကိုငါတို့ဘလို့ပြန်ကြမယ်ပေါ့နော်ဒီပြန်တဲ့အခါကျလို့ရှင်ဘလို့တယောက်ကတောင်းဝင်ခွဲဝေထားတာပေါ့နော်ဘလို့ကတော့မျိုးလုံးလုံးပဲဆိုတဲ့ဟာကိုသူတို့အစောကြီးကပြင်ပြင်ဆင်လုပ်ထားတယ်ပွဲမစခင်လည်းတနိုင်လောက်ထဲကစပြီးတော့ချင်းတွေ့တယ်မျက်နှာချင်းဆိုင်ဆွေးနွေးကြတယ်သူရဲ့တယောက်နဲ့တယောက်က robot တယောက်တစ်ခုတည်းခုကသူအားသာချက်အားနည်းချက်ရှိတာဆိုတော့သူတယောက်နဲ့တယောက်ကအားသာချက်အားနည်းချက်ကိုသူကဖြည့်ပြီးတော့ဘလို့ပူအောင်ပြီးလုပ်မယ်ဆိုတော့အစောကြီးကအဲလို meeting တွေထိုင်ပြီးတော့သူတို့လုပ်ကြပါခင်ဗျာ
မြန်မာအသင်းကလူငယ်တွေကလည်းသူတို့ရဲ့ထင်မြင်အကြံပေးချက်တွေကိုရရဝင့်ဝင့်ပြောပြညှိနှိုင်းနိုင်တဲ့အတွက်အခက်အခဲမရှိဘူးလို့ဆိုပါတယ်ဒီကနေ့အင်္ဂါနေ့ပွဲတွေကမြန်မာအသင်းပြန်ဆိုင်ရမယ့်အသင်းတွေထဲမှာအင်ရှင်အမေရိကန်အသင်းလည်းပါဝင်ပါတယ်နည်းပညာပိုင်းရှေ့ပြေးနေတဲ့အမေရိကန်အသင်းရဲ့ဆက်ရုပ်တွေကိုအနိုင်ရနိုင်ဖို့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုလည်းမြန်မာအသင်းခေါင်းဆောင်ကိုမေးကြည့်ပါတယ်
ဒီ game ကသုံးရပစ္စည်းကဒီပစ္စည်းကိုပဲသုံးရဆိုတော့ကျွန်တော်တို့အနေနဲ့နည်းပညာပိုင်းမှာအခြားသင်းတွေဆိုအရင်နှိမ့်ကြတာမျိုးမရှိပါဘူးဒီကုကျွန်တော်တို့ဒီနေ့ပြန်ရင်းပြန်ရင်းနဲ့ဒီပြန်ပွဲကိုသုံးသပ်မိတာကြာဒီဘက်ဒီပြန်ပွဲမှာအရေးကြီးတာတစ်ဖက်သင်းကိုနိုင်ဖို့ဆိုရင်ကိုယ့်ဘက်ချမ်းမှာဒီမဟာမိတ်ဖွဲ့ထားတဲ့သုံးသင်းကအတွဲညီလောက်တာပိုအရေးကြီးတယ်ခင်ဗျာဒီနိုင်သွားတဲ့ game นี่တော်တော်များများကြီးလို့ရှင်အဲ့လိုလုံနိုင်တဲ့လူကအမှတ်အများဆုံးရတာတွေ့ရတယ်အဲဒါကြောင့်ကျွန်တော်တို့အနေနဲ့တစ်ဖက်သင်းတို့ကိုကျွန်တော်ဂျိုးပြီးပြင်ဆင်ထားတဲ့ဆာလို့ရှင်သုံးသင်းလုံးဘလို့တွဲဘက်ညီအောင်လုံနိုင်လဲဆိုပြင်ဆင်တာကျွန်တော်တို့အတွက်ပို့ပြီးတော့ဒါအကောင်းဆုံးပြင်ဆင်မှုပါခင်ဗျာအဲ့တော့ကျွန်တော်တို့ဒီနောက်လာမယ့် game တွေကိုကျွန်တော်တို့အားကျွန်တော်တို့အယုံဆိုင်ပြီးပြင်ဆင်တော့ပါမှာခင်ဗျာ။ဟိုဘက်ချင်းကဘလူဆိုတာတဲ့ဒီဘက်လက်ရှိကျွန်တော်တို့ဒီမာမိတ်အသင်းတွေချင်းချင်းဘလူပူပေါင်းလဲဆိုတာဒီပိုအရေးကြီးပါတယ်
။မြန်မာအသင်းနဲ့အတူတွဲရမယ့်အသင်းတွေထဲမှာအီတလီနဲ့တရုတ်လိုဆက်ရုပ်ပညာပိုင်းမှာအားကောင်းတဲ့အသင်းတွေလည်းပါတယ်လို့မြန်မာလူငယ်အသင်းခေါင်းဆောင်ကိုကြည်စော်ဝင်းကပြောပါတယ်။ပြိုင်ပွဲတွေကိုအင်္ဂါနေ့အမေရိကန်ပြည်ထောင်စုအရှေ့ခြမ်းအချိန်ညနေ 9:00 အထိကျင်းပမှာဖြစ်ပါတယ်။နိုင်ငံတကာဆက်ရုပ်ပြိုင်ပွဲပိတ်ပွဲကိုတော့ညနေ 9:00 ခွဲမှစတင်မှာဖြစ်ပြီးနောက်ဆုံးအမှတ်အများဆုံးနဲ့အနိုင်ရတဲ့အသင်းတွေကိုစုပေးသွားမှာဖြစ်ပါတယ်။သိပ္ပံနည်းပညာ၊သင်္ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင် First Global Parahita အဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးနေတာပါ။ဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်သုံးရေသန့်မရရှိသူတန်းထောင်ချီရှိနေတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့ရေသန့်ကိုကိုစားပြုတဲ့အပြာရောင်ဘောလုံးနဲ့ညဉ့်ညမ်းရီကိုကိုစားပြုတဲ့လေမော်ရောင်ပေါလုံးလေးတွေကိုဆက်ရုပ်တွေကရွေးချယ်ခွဲခြားပြီးတတ်မှတ်နေရရောက်အောင်ပို့ပေးကြရတာဖြစ်ပါရဲ့ရှင်။